မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဗဟိုကော်မတီဝင်ကိုမင်းထေကိုမတရားအသိမ်းဆက်သွယ်မှုပုံမှ18မြင်းဆောင်1နဲ့တရားစွဲဆိုထားတယ်လို့မိသားစုဝင်တွေနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ် ABSDF အဖွဲ့ဟာအစိုးရနဲ့ NCA တနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တရားဝင်အဖွဲ့စည်းဖြစ်ပေမဲ့လည်း ABSDF မြောက်ပိုင်းအဖွဲ့ခေါင်းဆောင်ကိုမင်းထေဟာလက်ရှိမြန်မာတပ်မတော်နဲ့စီးရဲတင်းမာနေတဲ့ KPO အဖွဲ့နဲ့ဆက်ဆက်မှုရှိနေလို့အခုလိုထိမ့်သိမ်းတရားစွဲဆိုခံနေရတယ်လို့ယူဆနေကြပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABFDF ဗဟိုကော်မတီဝင်ကိုမင်းထေးကိုမတရားအသိမ်းဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားပြီးကချင်ပြည်နယ်မိုးမောင်းမြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကိုမင်းထေးရဲ့ဇနီးဖြစ်သူ ABFDF မြောက်ပိုင်းဖွဲ့ကော်မတီအတွင်းရင်းမှုတော်နိုင်ရင်ခေါ်မှတ်နှောင်းက VOA ကိုခုလိုပြောပါတယ်။
မမဖက်ကိုပို့ထားတယ်ပေါ့နော်စက္ကန့်လေးရေးကိုလွှဲလိုက်တယ်အဲ့လိုမျိုးတော့တင်းချားတာပဲဟဲ့အဲအမှုဖြစ်နေအဲ့လိုမျိုးလဲချားတယ်ဟဲ့စက္ကန့်တည်းလို့ပြောချားတာပဲဟဲ့မမရေးချမ်းမှရှိတယ
်ကိုမင်းသိဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီကနေရန်ကုန်မြို့မှာကျင်းပပြုလုပ်တဲ့အလုပ်ယုံဆွေးနွေးပွဲကပြန်ဒီဇင်ဘာ29ရက်နေ့ပမော်လွဲကျဲကားလမ်းပေါ်ကတိန်လုံဂိတ်မှာမြန်မာစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတာပါကိုမင်းသိဟာအစိုးရနဲ့ NCA တနင်္ဂနွေလို့ပြစ်ခတ်ရစဲရေးစာချုပ်သဘောတူလက်မှတ်ရေးသွူးတဲ့ ABFDF ဖွဲ့ရဲ့ဗဟိုကော်မတီဝင်သူဖြစ်တယ်လို့အခုလိုမတရားအသိမ်းဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုထားတာဟာမဖြစ်သင့်တယ်လို့ ABFDF အဖွဲ့တာဝန်ရှိသူတွေကလည်းဒီအမှုနဲ့ပတ်သက်လို့ညှိနှိုင်းဆောင်ရွက်နေတယ်လို့မှတ်နှောင်းကအခုလိုဆက်ပြောပါတယ
်18တက်ဆိုတဲ့ဥစ္စာတော့ဖြစ်တော့မဖြစ်သင့်ဘူးပေါ့နော်ဒါပေမဲ့ပါပြောပြောဒီမှာတို့အဖွဲ့ကတော့ဆက်ပြီးတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်ပြီးညှိနှိုင်းဆောင်ရွက်နေခြင်းဖြစ်တယ်ဆိုတာတော့သိရတယ်ရှင်
ABFDF ဖွဲ့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA မှာလက်မှတ်ရေးသူထားတဲ့အဖွဲ့ရှိဖွဲ့နဲ့ကတဖွဲ့ဖြစ်ပြီးတရားဝင်ဖွဲ့တစ်ခုဖြစ်ပေမဲ့လက်ရှိစစ်ရေးသိမ်းမှန်နေတဲ့ကချင်လွတ်လပ်ရေးဖွဲ့နဲ့ဆက်ဆံမှုရှိနေလို့အခုလိုဖမ်းဆီးဆိုင်တိုင်တရားစွဲဆိုခံရတယ်လို့ယူဆကြောင်းမုံမောင်မြုတ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကပြောပါတယ်
ကျွန်တော်ကလမ်းဆောင်လာကြည့်တော့သူ့လိုစက်ကုန်နဲ့တင်းနဲ့ဆွဲထားတယ်လို့ကြားလာပါပဲ။မနေ့ကတော့ရေကလို့ပြောတယ်မုံမောင်းပြုတ်နေတဲ့စကားမျိုးဖွင့်လာတော့ရေရလို့ပြောတယ်။ ABSCS ကိုတော့ကျွန်တော်တို့က NCA လက်မှတ်ထိုးထားပြီးလေ။သူတို့တော့ကျွန်တော်တို့ဘလို့မှမြင်ကြမှာသူကတရားဝင်ဖွဲ့စည်းပြသွားပြီး ABSCS နဲ့ဆွဲတာမဟုတ်ဘူးတဲ့ကျွန်တော်တင်လာတော့ဒါ PIO နဲ့ဆက်ဆက်မယ်ထင်တာပဲ။
ကိုမင်းသေးကိုမတရားအသိဆက်သွယ်မှုပုံမှန်18တက်နဲ့မိုးမောင်းရဲသားဖွဲ့ကနေတရားစွဲဆိုခဲ့ကြောင်းကိုလည်းမိုးမောင်းမြုပ်နဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းအောင်ကအတည်ပြုပြောဆိုပါရယ် ABFDF ဘူကော်မတီကိုမင်းသေးဟာကချင်ပြည်နယ်မြောက်ပိုင်းဒေသ KIU ဖွဲ့ရဲ့အခြေခံဒေသမှာရှိတဲ့ចောင်းသားတပ်မတော်တပ်ဖွဲ့မှာတာဝန်ယူထားသူဖြစ်တယ်လို့ KIU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှနေစေချင်နေကြောင်းထိမ့်သိမ်းခံရတယ်လို့လည်းယူဆမှုတွေရှိနေပါရယ်ကိုမင်းထေတရားဆွဲဆိုခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့မုံမောင်းမြို့နယ်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူး။လက်ရှိမှာ ABFDF ဖွဲ့အနေနဲ့ကိုမင်းထေကိုဘာကြောင့်ဖမ်းဆီးရတဲ့ဆိုတာ JMC လို့ခေါ်တဲ့အပြစ်ခံရစဲမှုစောင့်ကြည့်လေ့လာရေးကော်မတီရဲ့အဖြေကိုစောင့်နေတယ်လို့ ABFDF ရဲ့ဒုတိယဥက္ကဋ္ဌရဲဘော်မျိုးဝင်းကဆိုပါတယ်။
ကျွန်တော်တို့လည်းဆွေးနွေးဖယားနေပြီးတော့မတာဖယားနေတရားဝင်စာကို GMC ရနေတဲ့စီအဲ့ဒီတရားဝင်စာကျွန်တော်စီပို့မယ်ဆိုတာကျွန်တော်စောင့်နေအဲ့ဒီစာကျွန်တော်တို့လက်ခံရရှိပြီးမှပဲကျွန်တော်ဒီကိစ္စကိုကျွန်တော် confirm တိကျတယ်ဆိုတော့ပြောနေပါဘောနော်အခုဒီကျွန်တော်တို့တရားဝင်စာတော့မရသေးဘူးဗျ
ကိုမင်းသေးလူမြောက်ရေးအတွက် ABFDF ခေါင်းဆောင်တွေအနေနဲ့တပ်မတော်ကတာဝန်ရှိသူတွေအစိုးရတာဝန်ရှိသူတွေသက်ဆိုင်ရာငြိမ်းချမ်းရေးကော်မတီတွေနဲ့ညှိနှိုင်းဆောင်ရွက်နေစေအခြေအနေမှာရှိနေတယ်လို့ရဲဘော်မျိုးဝင်းကဆိုပါတယ်ကိုမင်းသေးထိမ့်သိမ်းခံရတဲ့ဖြစ်စဉ်ပေါ်မှာအသေးစိတ်မသိရသေးပေမဲ့သက်ဆိုင်ရာဖွဲ့စည်းတွေကနေဆက်လက်ညှိနှိုင်းဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းမြန်မာငြိမ်းချမ်းရေးကော်မရှင်အကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေက VOA ကိုပြောဆိုခဲ့ပါတယ်တကယ်လို့မတရားအသိမ်းဆက်သွယ်မှုပုံမှန်18တက်နဲ့တရားစွဲဆိုခံရရင်ပြစ်မှုကြီးငယ်လိုက်ထောင်ဒဏ်9နှစ်ကနေ10နှစ်ထိကြာခံနိုင်တယ်လို့ရှင်းနေဦးအောင်မျိုးသားကပြောပါတယ်ကိုမင်းသိဟာ ABFDF ကိုကူစားပြုပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့သူတူလည်းဖြစ်ပါတယ်ကိုမင်းသိဟာနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းလားစီဗစ်တာစတာလုံးနဲ့ရိုက်ကူးထုတ်လုပ်သရုပ်ဆောင်ထားတဲ့ရမ်ဘိုဖိုးဆက်ကမ်းမှာမြန်မာတပ်မတော်စစ်ဗိုလ်သူဦးဖြစ်ပါဝင်သရုပ်ဆောင်ထားသူတူလည်းဖြစ်ပါတယ်ခင်ဗျာ